ကဲ့ပမခဒေါက်တာဆောင်းဝင်းခင်ဗျာဒီမွေးရပါနှလုံးရောဂါဖြစ်ပွားမှုအခြေအနေကကျွန်တော်တို့မြန်မာနိုင်ငံမှာဘယ်လိုရှိနေလဲဆရာကြီ
းမွေးရပါနှလုံးရောဂါဖြစ်ပွားတာတော့ကျွန်တော်နိုင်ငံနဲ့ဒီပြည်နိုင်ငံတွေဘာမှတိတ်ခွာချမှုမရှိပါဘူးလူရဲ့တရားမှတရားလောက်ကတော့ပါလာနိုင်တယ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အဓိကဖြစ်ရလဲဆရာ
အဲ့ဒါလေတော်တော်လေးပြောရခက်တော့ဗောနော်များသောဖြင့်မွေးရပါနှလုံးရောဂါတွေမှာတော့တချို့ကလည်းဘာကြောင့်မှမသိဘူးနော်ဒါပေမဲ့နောက်ထူးခြားတဲ့တစ်ခုကတော့တချို့ဒီရူဘဲလာလို့ခေါ်တော့ဗောနော်ဂျိုက်တိုးယောဂါဗောဂျိုက်တိုးယောဂါဒီကိုဝင်စာပိုင်းတော့မှာဖြစ်လို့ရှိရင်ဒီမွေးရပါနှလုံးယောဂါပါတတ်တယ်ကိုဝင်ရဲ့ပထမ3လဗောနော်အဲကြမှာဖြစ်လို့ရှိရင်ဖြစ်တတ်တယ်နောက်ပြီးတော့ကြတချို့ဆေးတွေမှာတက်ကဝယ်ဆေးနောက်ပြီးနှလုံးဟိုဆေးယောဂါကဝယ်ဆေးတစ်မျိုးဗောနော်အဲ့ဒါမျိုးတွေမှာလည်းဒီမွေးရပါနှလုံးယောဂါနေနဲ့ဆက်ဆက်တယ်လို့ပြောတာရှိတယ်ဒါပေမဲ့တိုက်ပြီးတော့ဟိုတတိကျပြောလို့မရတဲ့ဟာတွေလည်းအများကြီးရှိပါတယ်ကဝယ်လို့ရတဲ့ဟာကတော့ခုနပြောတဲ့ဂျိုက်တိုးပေါ့နော်။ကိုယ်ဝင်ဆောင်ချိန်မှာဂျိုက်တိုးယောဂဖြစ်ပြီးခင်ကတော့မသိလိုက်ဘူး။သူကတာမန်ဖြာနာတယ်လို့ဖြစ်တော့ပေါ့။သူကကိုယ်ဝင်ပထမပိုင်းအစပိုင်းမှာဂျိုက်တိုးဖြစ်တတိသားမှာတော့ထိခိုက်မှုရှိနိုင်တယ်။မွေးရပါချိုးရင်းချက်တွေအများကြီးပါနိုင်တယ်။ဒါကြောင့်လည်းကျွန်တော်တို့ဒီဝက်တက်ဂျိုက်တိုးကဝယ်ဆေးထိုးတော့ပေါ့နော်
။ဟုတ်ကဲ့ဆရာ။အခုလို့ဒီကဝယ်ဆေးဟိုမထိုးနိုင်တာဖြစ်ဖြစ်ထိုးတဲ့ကြားရဖြစ်ဖြစ်တခြားအကြောင်းအကျောင်းတွေကြောင့်ပဲဖြစ်ပေါ့။ယောဂဖြစ်လာခဲ့ရောဘာတွေလုပ်နေနေချာရှိလဲတိနိုင်နေနေချာဘယ်လိုလက္ခဏာတွေကိုကြည့်ရမလဲဘယ်လိုအချက်တွေအားရေးပါမလဲဆရာကြီ
းမွေးရပါနှလုံးယောဂပါလာလို့ရှင်တော့အကြိုက်ရလဲစောစောပိုင်းမှာမသိဘူးပေါ့ဗျာဟိုတဘာဝဖြစ်တော့ဒီကလေးဆရာဝင်ပထမ24နှစ်တည်းမှာဝိကိနာကလေးဆရာကိုစံသပ်ရပါတယ်မွေးရပါနှလုံးယောဂရှင်ဒီနှလုံးတန်ဖိုးကြားလိုက်ရှိတယ်တချို့ကလည်းအဲ့လိုတန်ဖိုးကြားပြီးမွေးရပါနှလုံးမဟုတ်တာလည်းဖြစ်တတ်တယ်ဒါပေမဲ့အဲ့လိုတန်ဖိုးကကြားနေတယ်နောက်မွေးရပါနှလုံးယောဂရှိတဲ့ကလေးတွေကမောလွယ်ပေါ့ကလေးမမောတာဘယ်လိုသိမလဲဆိုတော့ no ဆိုလိုက်တဲ့ခါကျချွေးပြီးချွေးပေါက်တွေကျတာလေသူများတော့ကြာကြာမဆူနိုင်ဘူးပေါ့နော်အဲ့တော့ချွတ်ကလေးတွေရဲ့ဟိုစားတက်ရှူတာလည်းမြန်နေတယ်အဲ့နောက်ဒီမွေးရပါနှလုံးရောဂါရဲ့မျိုးစောက်မှမူပြီးတော့ပြာတဲ့ကလေးလည်းရှိပေါ့နော်ငိုလိုက်လို့ရှိရင်ရှားတဲ့နှုတ်ခမ်းတွေပြာသွားတော့နှုတ်ခမ်းပြာတော့လောက်ရင်ကြီးပေါ့နော်ဆိုလိုတာခြေလက်တွေထိတ်တွေတို့ဘာလို့ကတော့ပြင်းရင်လည်းပြတ်တတ်တယ်လေဒါပေမဲ့ရှားပေါ့ရှားတော့တစ်ခုလုံးပြာတူးသွားတယ်အဲ့လိုမျိုးတွေပေါ့နောက်ပိုင်းမှာတော့ပုံမျိုးမှုနေတယ်ပေါ့ဗျာခဏပြော့လက်ကနောက်ပိုင်းကျတော့ခုံးလာတယ်ပေါ့နော်အဲဒီမှာအဓိကတော့ဒီမွေးရပါနှလုံးရောဂါမှာပြာတဲ့မျိုးစားနဲ့မပြာတဲ့မျိုးစားပေါ့အမျိုးရှိပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီညမှာခုနကဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့အထူးဒီကလေးခုဆရာဝန်နဲ့ပြသပြီးတော့ယောဂါတေချာမတေချာကိုဆက်ဆက်တင်တာပါဆရာနော
်ဟုတ်ပါတယ်ဆရာဝန်နဲ့ပြရင်ရပါတယ်ဟိုကလေးထူရလို့မဟုတ်ပေါ့နော်ယောဂါနှလုံးမှာတန်ဖိုးပါလာတာတမန်မဟုတ်တဲ့အတန်းတွေပါတော့ပေါ့နော်အဲ့ဒါတွေကတော့ဟိုတမန်ဆရာဝန်တွေလည်းသိပါကျမ်းမာရေးဝန်ထမ်းတွေသိမှာပေါ့နော်အဲ့ဒီတော့သူတို့ကတော့ဒီနှလုံးနှမျိုးရှိတာပေါ့နော်ဆိုတော့ပြားတဲ့မျိုးရှိတယ်မပြားဘဲနဲ့ဒီနှလုံးရဲ့လုံးဆောင်မှုကပို့ပြီးတော့လောက်ရတော့ heart failure လို့ခေါ်တော့နှလုံးရဲ့လုံးဆောင်မှုမကောင်းဘူးအဲ့ဒါဆိုကလေးကအရန်ချက်တယ်မောတယ်ပွန်သွားမှုနည်းတယ်ပြီးရင် no ဆိုရင်ကောင်းမဆိုနိုင်ပေါ့နော်ချွေးပြီးချွေးပေါက်တွေတအားကျတကယ်တော့ဒီပြားတဲ့ကလေးတွေမှာဆိုရင်တော့တကယ်အမှန်ကုသမှုကခွဲစိတ်ကုသခြင်းသာဖြစ်ပါတယ်။မပြဘဲနဲ့ဖြစ်တဲ့နှလုံးရောဂါမှာတချို့ပြန်ကောင်းသွားတဲ့ပိတ်သွားနိုင်တဲ့ယောဂါတွေရှိတယ်။တချို့ကျလည်းပါလာတဲ့ပေါက်ကမပိတ်ဘူးပေါ့နော်။ခွဲစိတ်မှကောင်းတာရှိပါတ
ယ်။ဟုတ်ကဲ့ဆရာ။ကုသမှုအနေနဲ့ထိရောက်မှုဘယ်လိုနေထားရှိလဲ
။ကုသမှုကတော့ဒီဖြစ်တဲ့နှလုံးမှာဒုက္ခနဲ့ဒုက္ခနော်။တွေးလက်ပတ်မှုတွားရမယ်။အဲဒီမှာဥမာစာပြေကနှလုံးရဲ့အခန်းကြီးဘယ်နဲ့ညကမ်းမှာအပေါက်ပါတယ်ပေါ့။အဲ့ဒါတော့အဖြစ်အများဆုံးပေါ့။အဲ့ဒါမျိုးဆိုလို့ရှိရင်ဖြစ်တဲ့ပေါက်ပါတဲ့ပမာဏတော့မူတည်ပြီးတော့မောတာများတော့ဗောနော်တခါကြီးရလဲကျွန်တော်ကစီစီပေါ့ဒီနှလုံးစီတွေပေးလိုက်ခြင်းအချင်းတက်တာရင်ထိန်းထားနိုင်တယ်ပေါ့တချို့ကြလဲမထိန်းထားနိုင်ဘူးဘလို့ကုသမှုနဲ့မထိန်းထားနိုင်တာခွဲဖို့အတွက်လိုအပ်ချက်ရှိနေပေါ့တော်တော်များများတော့ခုနပိုင်းမှာဒီခွဲစိတ်ကုသမှုတွေကိုလုပ်ကြပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံရဲ့ပြဿနာကိုလုံခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ထိပေါ့နော်ကျွန်တော်တို့ကဒီနှလုံးခွဲစိတ်မှုမှာကျွန်တော်ကနှလုံးကိုရက်ပြီးခွဲလို့ရှိရင်hardline machine လို့ခေါ်တော့နော် hardline machine ဆိုတာနှလုံးနဲ့အဆုတ်အစာကိုအလုံးလုပ်ပေးတဲ့ထဲကိုသွေးကိုလက်ပတ်ဆီရနှလုံးကိုခဏယက်ထားရတယ်။အဲ့လိုခါကျတော့ကျွန်တော်တို့မှအဲ့လိုကလေးငယ်လေးတွေအတွက်ခွဲနိုင်တဲ့ဆက်မရှိဘူးပေါ့နော်။အဲ့ဒီခါကျတော့ကျွန်တော်တို့ကလေးတွေမှာမခွဲနိုင်တဲ့ခါကျတော့အသက်ကြီးတဲ့ခါမှာဥမာ10နှစ်15နှစ်ပေါ့တချို့သူ့ရဲ့ရောဂါမူတည်တော့တာမန် life ကိုတာမန်တက်တောင်းမရတာရှိပါလား။ဆုံးရှုံးရတာရှိတယ်။ခုနပိုင်းတော့ဒီနှစ်နှစ်သုံးနှစ်လောက်တည်းမှာကျွန်တော်လည်းဒီရန်ကင်းကလေးဆေးဥမာဆိုလို့ရှိရင်ကလေးခွဲစိတ်တဲ့ဌာနပေါ့နော်ဆိုလိုတာခွဲစိတ်ကူဆရာဝန်လည်းရှိတယ်။ဟောကလေးဆရာဝန်ဘက်ကလည်းနှလုံးထုခုကလေးနှလုံးထုခုကျွန်တော်တို့လေ့ကျင့်သင်ထားတဲ့လူတွေရှိတယ်။အဲ့လိုပဲ သူတို့ထောက်ကူပြောဖို့ပေါ့နော်ခွဲစိတ်တဲ့ဆရာသူများတို့ဆရာမဒီအောက်ဆီဂျင်တို့ဘာလို့ဆက်ကိုခိုင်ပြီးတဲ့လူစားသဖြင့်ဖြစ်လာတော့တော်တော်များများကျွန်တော်တို့ခွဲနိုင်ပါပြီခွဲတဲ့အခါကျတော့လည်းအောင်မြင်တာသူကတက်တန်းချီတာပေါ့နော်ကောင်းတာပေါ့နောက်တစ်ခါခုနပိုင်းမှာအင်တာဗင်းရှင်းကာဒီယိုလော်ဂျီလို့ခေါ်တာပေါ့နော်ဒီဘာဝသွေးကြောဖောက်အဲ့ရနေပြီးတော့ကြတိတာနဲ့ထည့်ပေါ့နော်ပိုက်က ပေါ့တွေကိုဖားတယ်နီးလဲရှိပါအဲ့ဒါကြတော့ခွဲပြရမလို့ပဲနဲ့ဒီဆိုရှယ်လေးတွေပေါ့တွေကိုဖားတယ်ပြီးတော့ဘလုံးနဲ့တခြားကြလဲဘလုံးလေးနဲ့ထည့်လိုက်တော့ဒီတွေပေါ့ပြီးရင်ထဲမှာဘလုံးကိုဖောင်းပြီးတော့ပေးအောင်လုပ်တယ်အဲ့လိုနီးစနစ်မျိုးနဲ့လဲကလေးတော်တော်များများအောင်ကျွန်တော်တို့ခွဲပြနိုင်ပါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခင်မီနီးပညာတွေပေါ့ပေါ့လာတော့ဒါအားရဆရာပါဆရာနော င်းကလေးစိတ်မှာတော့ကျွန်တော်တို့ဟာကလေးနှလုံးထူးထန်တာကျွန်တော်တို့ဖွင့်လိုက်တယ်ပေါ့အဲတော့နှလုံးထူးကလေးဆရာဝန်ကလည်းလိုအပ်တယ်သူကတော့ဘာလို့ဆိုဒီနှလုံးကိုစမ်းတတ်တာတို့အဲကိုယ်နဲ့ကြည်တာတို့အဲဒါကြီးလိုရတယ်နောက်တစ်ပြိုင်နက်တည်းပဲသူခုနပြောသလိုပိုက်နဲ့ထည့်ပြီးတော့ဆိုရှယ်ပိတ်တာတွေပဲကြားလို့ရှင်သူတို့လုပ်ပေးပါတယ်တကယ်ရင်ဘတ်ဟိုဖွင့်ပြီးခွဲဖို့လို့ဆိုတော့နှလုံးခွဲစိတ်အထူးကူပေါ့နော်အဲလုပ်ပေးပါတယ်နောက်ပြီးတော့ဒီလိုကလေးတွေကြလဲခွဲပြီးလဲအထူးချက်မှဆောင်ကုသမှုလိုတာပေါ့အဲ့တော့အထူးချက်မှဆောင်ကုသမှုလည်းတို့လုပ်ပေးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ